ယူရောပသမဂ္ဂနဲ့တရုတ်နိုင်ငံသားကုန်သွယ်ရေးမမျှမတဖြစ်နေတဲ့ကိစ္စကနေယူကရိန်းစစ်ပွဲနဲ့အစီအလေပိုင်းဒေသပြဿနာတွေကိုနှစ်ဖက်ခေါင်းဆောင်တွေဘေကျင်းမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။တရုတ်နိုင်ငံမှာရောက်နေတဲ့EU ကော်မရှင်ဥက္ကဋ္ဌအာဆလာ ဖွန်ဒါလိုင်းယန်EU ကောင်စီဥက္ကဋ္ဌရှာမီရှယ်EU နိုင်ငံသားရဲ့မူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရဲလ်န But there are clear imbalances and differences that we must address.
ဒီရောက်နိုင်ဟန်ကဟာ EU အတွက်အရေးအကြီးဆုံးကုန်သွယ်ရေးမိတ်ဖက်ဖြစ်ပေမဲ့ဖြစ်စေရမယ့်မညီမျှမှုတွေသဘောထားကွဲပြားမှုတွေရှိနေတာထင်ရှားတယ်လို့ဒီ EU ကော်မရှင်ဥက္ကဋ္ဌအာဆလာ ဗွန်ဒါ လိုင်းကပြောကြားသွားခဲ့တာပါနှစ်ဖက်စည်းပွားရေးခိုင်မာအကောင်ဖို့နဲ့အန္တရာယ်ဖြစ်နိုင်တာတွေကိုရှောင်ရှားဖို့အရေးကြီးတယ်ဆိုတာကိုနှစ်ဖက်လုံးကသိရှိလက်ခံထားကြတယ်လို့လည်းသူကပြောကြားပါတယ်ဘုံအကြီးကျိုးစည်းပွားအတွက်ငြိမ်းချမ်းတည်ငြိမ်ဖို့နိုင်ငံတကာဥပဒေတွေထိရောက်ဖို့နဲ့ကမ္ဘာစိန်ခေါ်မှုတွေကိုဖြေရှင်းဖို့လိုအပ်တယ်ဆိုတာကိုထောက်ပြပြီးတော့ Ukraine အပေါ် Russia တို့ရန်လိုနေတာအဆုံးတက်ရေးနဲ့ Israel နဲ့ Palestine နှစ်နိုင်ငံအတူရှင်တွဲနေထိုင်နိုင်ရေးကိုမဖြစ်မနေကြိုးပမ်းဖို့လိုအပ်တယ်လို့လည်း EU အကြီးအကဲကတရုတ်သမ္မတနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်EU အနေနဲ့တရုတ်တပြည်တော်မူကိုလက်ခံထားပေမဲ့ထိုင်ဝမ်ရေလက်ကြားနဲ့တောင်ကျုပ်ပင်လယ်မှာတင်းမာမှုတွေတိုးနေတဲ့အပေါ်စိုးရိမ်နေလို့ EU ကောင်စီဥက္ကဋ္ဌရှာမီရှဲကလည်းပြောကြားခဲ့ပါတယ်။တရုတ်သမ္မတရှီကတော့အပြန်အလှန်နိုင်ငံရေးယုံကြည်မှုတိုးတက်ဖို့နဲ့နှစ်ဖက်ဆက်ဆံရေးကိုထိခိုက်စေမဲ့အနောက်ရှက်အားလုံးကိုရှင်းလင်းဖို့လိုအပ်တယ်လို့ပြောကြားခဲ့ပါတယ်။ကမ္ဘာကြီးကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုပူးပေါင်းဆောင်ရွက်မှုလိုတဲ့တစ်ချိန်တည်းမှာနှစ်ဖက်ပြည်သူတွေအကျိုးအတွက်ကိုဆွေးနွေးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးတက်အောင်လုပ်ဖို့လိုတယ်လို့လည်းတရုတ်သမ္မတက EU ကောင်ဆောင်တွေကိုပြောကြားခဲ့ပါတယ်ရှင်။